သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များကိုဒီနေ့ဇန်နဝါရီလ18ရက်တနင်္လာနေ့အတွက် SPS News Flash တင်ပြများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကကြားပါအောင်ပါယနေ့အတွက်ထိတ်တန့်သတင်းများဝန်ကြီးချုပ်အန်သိုနီအယ်ဘနီဇီက National Holocaust Education Center တည်ဆောက်ရန်ကြေညာဝန်ကြီးချုပ်အန်သိုနီအယ်ဘနီဇီကကင်မရာမြို့တွင် National Holocaust Education Center တခုဆောက်လုပ်ရန်နှင့်ကျောင်းအလုပ်ရုံဆွေးနွေးပွဲများပြုလုပ်တဲ့အနောက်အဆွေတွေတွင်ရှိအဆောက်အအုံကိုအဆင့်မြင့်တင်ရန်ဒေါ်လာ6.4သန်းပံ့ပိုးမှုကတိပြုခဲ့ပါသည်လူပေါင်း1.3သန်းအသက်ခံရတဲ့နာဇီသေစခန်းအွန်စဝစ်ဘရီကနိုမာလွန်မြောက်မှု180ပြည့်အထိမ်းအမှတ်ဖြင့်ကဘာကနေခြေညာချက်များထွက်ပေါ်လာခြင်းဖြစ်ပါれ။ဥရောပကျူ6သန်းနဲ့စစ်သုံးပန်း5သန်းထက်မနည်းနာဇီဂျာမနီမှအစုလိုက်ပြုံလိုက်သတ်ဖြတ်ခြင်းကိုဟောလိုကော့စ်ဟုလူသိများပါれ။မစ္စတာအယ်ဘနီစီကဖြစ်ဖြစ်ခဲ့တာတွေကိုဘယ်တော့မှမေ့ပြစ်လို့မရဘူး။မုန်တီမှုနဲ့Anti-Semitism တွေရဲ့အနေအထွက်သတိရှိဖို့အရေးကြီးပါတယ်လို့ပြောဆိုပါတယ်။အဆိုပါသည် ACT ရဲ့ဂျူးအတိုက်ဝိုင်းနဲ့ပူပေါင်းတည်ဆောက်မဲ့စင်တာအသစ်ကိုနှစ်စဉ်ကျောင်းသူကျောင်းသား36,500ခန့်လာရောက်လည်ပတ်မယ်လို့မျှော်မှန်းထားပါတယ်။အဆိုပါသည် Holocaust နဲ့ October 9ရက်တိုက်ခိုက်မှုကြောင့်လူထုပညာပေးလှုပ်ဆောင်ပေးတဲ့Holocaust Institute of Western Australia ကိုထောက်ပံ့ရန် Federal Opposition ရဲ့ဒေါ်လာ2သန်းကတိကဝတ်များနဲ့အစိုးရရဲ့ကြေညာချက်ကကန့်ညီနေပါတယ်။ America မှာကူညီထောက်ပံ့မှုအားလုံးကိုရထားကိုညွန်ကြားစာပေါက်ကြား American ပြည်ထောင်စုကပေးနေသမျှနိုင်ငံတကာကူညီထောက်ပံ့မှုအားလုံးနှီးပါးကိုရပ်ဆိုင်းရမယ်လို့ပေါက်ကြားလာတဲ့နိုင်ငံခြားရေးဝန်ကြီး Marco Rubio ရဲ့ရုံးတွင်းပေးစာမှာညွန်ကြားထားတာကိုတွေ့ရှိရပါတယ်။အရေးပေါ်စာနာရိတ်ခါအကူအညီနဲ့အစ္စရေးနဲ့အီဂျစ်အတွက်ပေးနေတဲ့စစ်ရေးအကူအညီကလွဲလို့လက်ရှိပေးနေတဲ့ထောက်ပံ့ကူညီမှုအားလုံးနဲ့နောက်ထပ်ပေးမယ့်အကူအညီအားလုံးကိုရပ်ထားပါလို့နိုင်ငံခြားရေးဌာနတွင်ရုံးတွင်းပေးစာမှာနိုင်ငံခြားရေးဝန်ကြီးရူဘီယိုကပြောထားပါတယ်။ပြန်လဲသုံးသပ်မှုမပြီးမချင်း American အထောက်ပံ့နဲ့လုပ်နေတဲ့လုပ်ငန်းတွေအားလုံးကိုချက်ချင်းရပ်ဆိုင်ထားလိုက်ရမှာဖြစ်ပါတယ်။နိုင်ငံခြားထောက်ပံ့မှုတွေကသူ့ရဲ့နိုင်ငံခြားရေးမူဝါဒနဲ့ကိုက်မကိုက်စီစစ်သုံးသပ်ဖို့အထောက်ပံ့အားလုံးကိုရက်90ရပ်ထားဖို့သမ္မတအစ်စ်ဒေါ်နယ်ထရမ့်ကသမ္မတဒါဝင်ယူတဲ့နေ့မှာပဲအမိန့်ထုတ်ခဲ့ပါတယ်။ကမ္ဘာမှာ American ပြည်ထောင်စုဟာနိုင်ငံတကာအကူအညီထောက်ပံ့မှုတွေကိုအများဆုံးပေးနေတဲ့နိုင်ငံဖြစ်ပါတယ်။နိုင်ငံတကာအကူအညီတွေကိုပြန်လည်သုံးသပ်ပြီးရင်တချို့အကူအညီတွေကိုရှော့ချတာ၊ရပ်ဆိုင်းတာတွေလုပ်နိုင်တာကြောင့်လက်ရှိအကူအညီရနေတဲ့အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံမှာလည်းကျန်းမာရေး၊ပညာရေးနဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်သက်ရောက်ထိခိုက်မှာကိုစိုးရိမ်နေကြပါတယ်။နိုင်ငံတကာမှာဒီမိုကရေစီရေး၊လွတ်မြောက်ရေး၊လူ့အခွင့်အရေးကြိုးပမ်းနေတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေအပေါ်ထိခိုက်မှုရှိနိုင်သလို HIV AIDS အပါအဝင်ကူးစက်ရောဂါဒါစီရဲနဲ့ဆောင်းလျှောက်ရေးကိစ္စတွေကိုပါထိခိုက်နိုင်ကြောင်းကမ္ဘာပေါ်ကသံပေါင်းများစွာသောလူတွေပေါ်သက်ရောက်မှုရှိတယ်လို့အကဲခတ်တွေကသုံးသပ်ပြောဆိုကြပါတယ်။ကိုဗစ်ရောဂါမူလစင်းမြစ်ထောက်လှမ်းရေးအစီရင်ခံစာ CIA ကထုတ်ပြန်ကိုဗစ်ရောဂါဟာဓာတ်ခွဲကန်းတစ်ခုကနေစတင်ပြန့်နှံ့ခဲ့တာလို့ဖြစ်နိုင်ခြင်းများကြောင့် American ဘဟုထောက်လှမ်းရေး Agency CIA ရဲ့အစီရင်ခံစာကဖော်ပြလိုက်ပါတယ်။စနေနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတရုတ်နိုင်ငံကိုရည်ညွှန်းထားပေမဲ့ CIA ရဲ့သုံးသပ်ချက်အပေါ်အပြေးအဝအားထားလို့မရကြောင်းလည်းဖော်ပြထားပါတယ်။အစီရင်ခံစာဟာထောက်လှမ်းရေးအချက်အလက်အသစ်တွေပေါ်မူတည်ပြီးထွက်ပေါ်လာတာမဟုတ်ဘဲသမ္မတဂျိုးဘိုင်ဒန်လက်ထက်မှာကတည်းက CIA အကြီးအကဲ William Burns ကပြုစုထားတာဖြစ်ပါတယ်။အစီရင်ခံစာကိုတော့သမ္မတဒေါ်နယ်ထရမ့်က CIA အကြီးအကဲအသစ်အဖြစ်ရွေးချယ်ခဲ့ပြီးဂျာတာပရီနေကဂျန်သစ္စာဆိုတာဝန်ယူခဲ့တဲ့ John Radcliffe ရဲ့အမိန့်နဲ့လှုပ်ဝက်အစီရင်ခံစာတစ်ဆင့်ကိုပယ်ဖျက်ပြီးအများသိအောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ အထောက်အထားတွေအရကိုဗစ်ရောဂါနဲ့မူလစစ်မြစ်ဟာသဘာဝမဟုတ်ဘဲဓာတ်ခွဲကမ်းမှာဖန်တီးခဲ့တာဖြစ်နိုင်တယ်လို့ယုံကြည်ရကြောင်းအစိုးရကစာမှာဖော်ပြထားပါတယ်။ဒါပေမဲ့အထောက်အထားတွေအားလုံးလုံလောက်မှုမရှိတာကြောင့်စမ်းစစ်ချက်ပေါ်အပြေးအဝယုံကြည်ဖို့မဖြစ်နိုင်ကြောင်းလည်းထောက်ပြထားပါတယ်။ Australian Open Australian Open Tennis ပြိုင်ပွဲမှာ Yannick Sinner ကအနိုင်ရရှိသွားပါတယ်။၎င်းတွင်ဆက်လက်ရင်ဆိုင်နေရသောမူရစေဝါကိစ္စရဲ့ဖိအားများရှိနေတော်လဲ Australian Open တွင် back to back ဆုဖလားများရရှိခဲ့သည့်အတွက်ဂုဏ်ယူမိကြောင်း Yannick Sinner က January 29ရက်နေ့ကပြောကြားလိုက်ပါတယ်။2006ခုနှစ် Roland Garros တွင် Rafael Nadal မှအောင်မြင်စွာဆုဖလားကိုကာကွယ်နိုင်ခဲ့တဲ့ပထမဆုံးအမျိုးသားတစ်ဦးချင်းကစားသမားဖြစ်လာခဲ့ပြီးနောက်Yannick Sinner သည်တနင်္ဂနွေနေ့ဘောလုံးပွဲတွင် second seed Alexander Zverev ကို 6-3, 6-3 ဖြင့်အနိုင်ရရှိခဲ့ပြီးနောက်ပထမဆုံးအမျိုးသားတစ်ဦးချင်းတင်းနစ်ကစားသမားဖြစ်လာပါသည်။ရာစုနှစ်တစ်ခုကုန်ဆုံးသွားပြီးကတည်းကမဲလ်ဘန်ပတ်တွင်တခြားအမျိုးသား၃ဦးသာအနိုင်ရခဲ့ပါသည်။၎င်းတို့မှာ Andrea Agassi, Roger Federer နဲ့Novak Djokovic တို့ဖြစ်ပါれ။ဒီစီသတင်းတို့ news flash များပုံမူချားသိရ SPS language podcast ကိုတွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ။